သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါ
SBS, a world of difference. You're with SBS Burmese on mobile, online and on radio.
Mobile, online and radio ပေါ်မှာသင်ဟာ SBS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်သောတာရှင်များချစ်သည့်မင်္ဂလာဖျားဖျားနဲ့ပြည့်စုံတော်မူကြပါစားခင်ဗျာဒီနေ့ဇူလ12ရက်စနေနေ့မြန်မာပိုင်းစီစဉ်များကို SBS Radio မှစတင်သံလွှင့်နေပါရခင်ဗျာဒီနေ့အစီအစဉ်များကိုကျွန်တော်ကျော်ထွန်းအောင်ခေါ်တေဘယ်အောင်ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မိအစီအစဉ်များမှာတော့ CRPH NUG ထောက်ခံတဲ့ Queensland ကပျော်ဝင်ရ Ronnie Seagram ကိုမေးမြန်းထားကမြန်မာနိုင်ငံဒီမိုကရေစီရေးစန္ဒပြသူများစီရေးလေးချမှုအတွက်ကရင်တိုက်ပွဲဝင်သူများနဲ့ပူးပေါင်းဆိုတဲ့ဆောင်းပါးစစ်အာဏာသိမ်းမှုကာလအတွင်းလူအခွင့်အရေးချိုးဖောက်ခံရမှုများသတင်းဆောင်းပါးတို့ဖြစ်ပြီးဒီနေ့ကောင်းကြီးပိုင်းသတင်းတွေကတော့ Victoria မှာ COVID ကူးစက်မှုအသစ်တစ်ခုတွေ့ရှိပသိမ်နဲ့ဖျားဖို့မျိုးတွေမှာပောက်ကွဲမှုတွေတွေ့ရှိခဲ့ Wuhan တပ်ခွဲကမှဗိုင်းရပ်စ်ထောက်ထားများကိုတရုတ်အစိုးရကဖျက်ဆီးပစ်နိုင်ဟုဆိုယခုချိန်ကစပြီးသတင်းများကိုကျွန်တော်ကျော်ထွန်းအောင်ကစတင်ဖတ်ကြားပါတော့မယ်ဗစ်တိုးရီယာမှာကိုဗစ်ကူးစက်မှုအသစ်တစ်ခုတွေ့ရှိယနေ့မှတွေ့ရှိတဲ့လူထုကြားကိုဗစ်ကူးစက်မှုအသစ်တစ်ခုကိုဗစ်တိုးရီယာချမ်းမာရေးအာရမယ်များကအရင်မြစ်ကိုလိုက်လံရှာဖွေနေပါတယ်။ဒီကူးစက်မှုအသစ်ကယမန်နေ့ညကတွေ့ရှိခဲ့တာဖြစ်ပြီးကာပါဗေးရစ်ဖြစ်ပွားမှုနေရာနဲ့ဆက်ဆက်နေတယ်လို့ယုံကြည်နေပါတယ်။ဒီကူးစက်မှုကမဲလ်ဘန်မြို့တော်ကအမျိုးသားတဦးဖြစ်ပြီး၎င်းကရှေ့ထွက်လာရောက်စစ်ခံတာဖြစ်တဲ့အတွက်သူကလုံသင့်တာတွေအားလုံးလုတ်ခဲ့တယ်လို့ဗစ်တိုးရီယာချမ်းမာရေးဝန်ကြီးမာတင်ဖိုလီကပြောဆိုပါတယ်။Victoria ရဲ့ COVID ကူးစက်မှု Commander Jaron Weimer ပြောတာကတော့ Melbourne ကလူထုအနေနဲ့ဆက်လက်လို့ရောဂါလက္ခဏာတွေအတွက်သတိရှိနေသင့်ပြီးအထူးသဖြင့်ဆောင်းရသည့်အချိန်မှာတုတ်ကွေးမပြင်းထန်တဲ့လက္ခဏာပြနေရင်တောင် COVID-19 အတွက်စစ်ဆေးသင့်တယ်လို့ပြောဆိုပါတယ်
။ Our concern at the moment is that there may well be more people out there. There may well be more branches out there from this outbreak. Although we're convinced we have the trunkWe understand where it's come from. We understand the majority of the branches that we can see at the moment. There may still be more branches.
ဒီဖြစ်ပွားကူးစက်မှုကနေအဲ့ဒီမှာလူတော်များများကူးစက်နိုင်တာကိုကျွန်တော်တို့စိုးရိမ်နေတာပါ။ကျွန်တော်တို့မှာဇင်းမြစ်ကိုရထားပြီလို့ယုံကြည်သလိုသူ့ရဲ့စတင်ခဲ့တာနဲ့ဒီကနေဖျားထွက်သွားတဲ့အကန့်ခက်တွေကိုပါ။ဒါပေမဲ့တခြားအကန့်ခက်တွေလည်းရှိနိုင်ပါသေးတယ်။ပသိမ်နဲ့ဖျားဖို့မြို့တွေမှာပောက်ကွဲမှုတွေတွေ့ရှိခဲ့ပသိမ်မြို့ဆက်မှုဇုံမှာရှိတဲ့တရုတ်နိုင်ငံသားပိုင်ဟွာပိုတိုင်းအထယ်ချုပ်ဆက်ယုံမှာဇူလ17ရက်နေ့မနေ့ပိုင်းကဘုံပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်ပောက်ကွဲမှုဖြစ်ပြီးနောက်ပိုင်းပသိမ်မြို့ပေါ်မှာစစ်ကောင်စီတပ်တွေလုံခြုံရေးတင်းကျပ်စွာချထားပြီးစစ်ဆေးနေတယ်လို့ပသိမ်ဒေသခံတဦးကယခုလိုပြောဆိုပါတယ်မနေ့7နာရီလောက်မှာတရုတ်ပိုင်တဲ့ထဲချုပ်ဆဲယုံတစ်ခုပေါ့နော်ဘုံပောက်ကွဲတယ်ဆိုပြီးသိရတယ်သူကပသိမ်ရဲ့မြို့အစွန်မှာရှိတာစီဆုံတို့ဆက်မှုဇုံတို့ကပသိမ်ရဲ့မြို့အဝင်မှာရှိတဲ့အတွက်လူနေနေရာနဲ့တော့တော်တော်ဝေးတယ်ဖောက်ခွဲမှုဖြစ်စဉ်သိသိချင်းမှာပဲလုံခြုံရေးတပ်တွေအဖွဲ့တွေရောက်လာပြီးတော့အလုသမားတွေဆဲယုံအလုယုံတကားပိတ်ပြီးစစ်တက်ပြောတယ်ပသိမ်မြို့ရဲ့အချက်ချားကြတဲ့လမ်းစုံလမ်းကွားတွေမှာရဲရဲစစ်တပ်ရဲ့အင်အားတော်များများပိတ်ဆို့ပြီးစိုက်ကဘုံးတွေလှန်ရှားတာတွေလောက်တယ်ခမမီလာတုန်းကလည်းရန်ကုန်တိုင်းလှိုင်းသာမြို့နယ်မှာရှိတဲ့တရုတ်ဆက်ယုံနှစ်ယုံမီးရှို့ဖျက်ဆီးခံခဲ့ရပါတယ်။အဲ့ဒီနောက်မှာပဲစစ်ကောင်စီကလှိုင်းသာမြို့နယ်မှာမာရှယ်လောစစ်အုပ်ချုပ်ရေးကျင်ညာခဲ့ပြီးစန္ဒပြမှုတွေကိုအင်အားသုံးနှိမ်နှင်းခဲ့လို့လူအများအပြားတေဆုံးဖမ်းဆီးခံခဲ့ရပါတယ်။ဧရာဝတီတိုင်းထဲက ဖျားပိုမြို့မှာလဲစစ်တပ်အရာရှိရိတ်သားဝင်းနီးမှာဒီနေ့မနေ့သေးစားပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်ဒီဖြစ်ဖြစ်နဲ့ပတ်သက်လို့ဖျားပုံဒေသခံတဦးကယခုလိုပြောဆိုပါတယ်မနေ့ကဖျားပုံမြို့ကျွန်တော်တို့ရွှေရတုအရာရှိအဲရိတ်သားပန်းချံပေါ့ရွှေရတုအဲရိတ်သားအနီးမှာပောက်ကွဲတာပေါ့ထိခိုက်ဒဏ်ရာရတာတော့မရှိဘူး7:20အဲ့လောက်ဘဝင်းချင်မှာပောက်တာအဲ့ဒီနေရာကအရာရှိရိတ်သားဖြစ်တဲ့အတွက်အစိုးရဘိုင်းကလာတဲ့အရာရှိတွေအတော်များများအဲ့ဒီမှာတဲကြတယ်။နောက်ပြီးတော့တရားရုံးနဲ့လည်းမြန်တချင်းဆိုင်ရဲစခန်းဆိုရင်လည်းနီးနီးလေးရဲစခန်းနဲ့ဆို Gate 680အိပ်ပါဝင်းကျင်လောက်ရှိတယ်။အဲ့ဒီပတ်ကွဲပြီးတော့7နာရီတစ်ချက်ဝန်းကျင်လောက်မှာမြို့ထဲမှာစိုက်ကယ်တွေအကုန်လုံးကိုစိုက်ကယ်တွေဆိုလေ2ဘောက်တွေပါရီဖွင့်ပြီးစစ်ပါတယ်။အခုလိုပောက်ကွဲတာတွေမဖြစ်ခင်ဇွန်လ5ရက်နေ့ကအေရဝတီတိုင်းဂျုံပျော်မြို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံတွေအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုဖြစ်ခဲ့ပါတယ်။ဝူဟန်တပ်ခွဲကဗိုင်းရပ်စ်အထောက်အထားများကိုတရုတ်အစိုးရကဖျက်ဆီးပစ်နိုင်ဟုဆို COVID-19 ကပ်ရောဂါသည်ဝူဟန်တပ်ခွဲကမှစိတ်ထွက်လာသည်ဆိုသောအထောက်အထားတစုံတရာရှိခဲ့ပါကတရုတ်အစိုးရကဖျက်ဆီးပစ်ခဲ့လိမ့်မယ်လို့ဗြိတိန်ထောက်လှမ်းရေးအဖွဲ့MI6 ရဲ့အကြီးအကဲဟောင်း Sir Richard Dearlet ကပြောကြားလိုက်ပါတယ်။လူအများပြားကိုသေစေနိုင်တဲ့သဘာဝကိုရိုနာဗိုင်းရပ်စ်ကိုဖန်တီးရန် Wuhan Virus ဗေဒဌာနကစမ်းသပ်မှုများလုပ်ခဲ့သည်ဆိုသောအချက်ကိုသက်သေပြရန်အလွန်ခက်ခဲလိမ့်မယ်လို့ Sir Richard Dearlet ကပြောဆိုပါတယ်။တရုတ်အနေဖြင့် Britain နဲ့တခြားနိုင်ငံများရှိသိပ္ပံဆိုင်ရာအဖွဲ့အစည်းများနဲ့ Journal လုပ်ငန်းများသို့ထိုးဖောက်ဝင်ရောက်နေပြီးအနောက်နိုင်ငံများအနေဖြင့်တရုတ်ပေါ်ယုံလွယ်လွန်းသည်ဟုထင်မြင်ကြောင်း၎င်းကပြောဆိုပါသည်။စမ်းသပ်မှုများအကြောင်းပြောပြလိုသည့်သိပ္ပံပညာရှင်များသည်လည်းနှုတ်ပိတ်ခံရပွဲရှိကြောင်း1996ခုနှစ်မှ2004ခုနှစ်အထိ MI6 ကိုဦးဆောင်ခဲ့တဲ့ Dearlet က The Daily Telegraph ရဲ့ Planet Normal Podcast ကိုပြောကြားခဲ့ပါသည်။တရုတ်ပြည်သူသမ္မတနိုင်ငံအစိုးရသည်အလွန်ကြောက်မဲ့ဖွယ်ကောင်းသောအစိုးရတရက်ဖြစ်ပြီးအတိုက်ခံများကိုလုတ်ပိုင်ခွင့်အတွင်းမှနှုတ်ပိတ်ခြင်းကိုလက်ခံနိုင်ပွဲမရှိသောအစွန်းရောက်တဲ့အပြုအမူများလုပ်ခဲ့တယ်လို့၎င်းကပြောဆိုပါတယ်မြန်မာအရေးပြတ်သားစွာလှုပ်ဆောင်ဖို့ G7 ကို SECM ကတောင်းဆိုမြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့လူအခွင့်အရေးတွေကိုအကာအကွယ်ပေးဖို့အတွက် G7 ဆက်မှုထိပ်သီး9နိုင်ငံတို့အနေနဲ့တိကျပြတ်သားတဲ့ဆုံးဖြတ်ချက်ချမှတ်လှုပ်ဆောင်ကြဖို့ SAC-M လို့ခေါ်တဲ့မြန်မာအရေးအထူးချန်ပီကောင်စီကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်မြန်မာအရေးမှာကုလသမဂ္ဂနဲ့ ASEAN တို့ကထိထိရောက်ရောက်မလှုပ်ဆောင်နိုင်ပဲလစ်ဟာနေတဲ့နေရာမှာ G7 နိုင်ငံတွေကဖြည့်ဆည်းဆောင်ရွက်ပေးဖို့ SACM ကတောင်းဆိုလိုက်တာဖြစ်ပါတယ်။ယခုသတင်းပတ်ကုန်ပိုင်းမှာ G7 အဖွဲ့ဝင်တွေဖြစ်ကြတဲ့ American, Britain, ပြင်သစ် Germany, Japan, Canada နဲ့ Italy နိုင်ငံတို့ကခေါင်းဆောင်တွေ Britain မှာထိပ်သီးစီးဝေးပွဲကျင်းပမှာဖြစ်ပါတယ်။ဒါ့အပြင် India, Australia, တောင်ကိုရီးယားတို့ကခေါင်းဆောင်တွေအပြင် EU ဥရောပသမဂ္ဂအဖွဲ့ရဲ့ကိုယ်စလေတို့ဟာလေ G7 ခေါင်းဆောင်တွေနဲ့တည်ကြားစီတွေ့ဆုံကြဖို့ရှိပါတယ်။မြန်မာစစ်ခေါင်းဆောင်တွေကိုပြစ်မှတ်ထားအရေးယူမှုတွေချမှတ်တဲ့နေရာမှာ G7 နိုင်ငံတွေကထိတ်ကဥဆောင်နေကြောင်းဒါပေမဲ့မြန်မာစစ်တပ်အတွက်အဓိကဝင်ငွေရစေတဲ့ရေနံနဲ့သဘာဝတန်းငွေလုပ်ငန်းတွေကိစ္စမပါဝင်သေးကြောင်းဒေါ်လာဘီလီယံနဲ့ချီရရှိနေတဲ့ဝင်ငွေလမ်းကြောင်းကိုမပိတ်ဆို့နိုင်ရင်တခြားဒဏ်ခတ်ပိတ်ဆို့မှုတွေဟာအရာမရောက်ပဲဖြစ်သွားစေနိုင်တယ်လို့ SACM ဖွဲ့ဝင်ရန်ဟီလီကပြောဆိုပါတယ်။ဒါကြောင့်မြန်မာစစ်တပ်ကိုလက်နဲ့ရောင်းချတာပိတ်ဖို့ငွေလမ်းကြောင်းပိတ်ဖို့နဲ့ဒဏ်ခတ်အရေးယူဖို့ဆိုတဲ့ဖြတ်သုံးဖြတ်ကိုတကဘာလုံးကချမှတ်လှုပ်ဆောင်ကြဖို့ SACM ကတိုက်တွန်းထားပါတယ်။ကမ္ဘာခေါင်းဆောင်တွေအခုလိုတွေးဆနေချိန်မှာပဲမြန်မာစစ်တပ်ဟာမြန်မာပြည်သူတွေအကြအကြောက်တရားတွေဝင်လာအောင်ဆက်လက်လှုပ်ဆောင်နေစေဖြစ်တယ်လို့နိုင်ငံတော်ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေကိုအကြမ်းဖက်နှိပ်ကွပ်နေတာကြောင့်မလိုလားအပ်တဲ့ကြီးမားတဲ့လူသားစာနာမှုဆိုင်ရာဘေးဒုက္ခပိုကြီးထွာလာအောင်လှုပ်ဆောင်နေတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်မြန်မ မြန်မာနိုင်ငံမှာအခုလိုဆိုးဝါးလာတဲ့အရေးပေါ်အခြေအနေနဲ့ရင်ဆိုင်နေရပေမဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟာမြန်မာနိုင်ငံကိုရောအာရှဒေသအတွင်းကိုပါတွားရောက်ခြင်းမရှိသေးတာကိုလည်းကြေညာချက်မှာထောက်ပြထားပါတယ်။မီလာအတွင်းစာသင်ကျောင်းတရာကျော်တိုက်ခိုက်ခံရမြန်မာနိုင်ငံအနှံ့ကစာသင်ကျောင်းတွေနဲ့တက္ကသိုလ်တွေထဲမှာစစ်တပ်ကတပ်ဆွဲထားတာကြောင့်မေလအတွင်းစာသင်ကျောင်းတရ3ကျောင်းနဲ့တခြားပညာရေးအဆောက်အုံတချို့တိုက်ခိုက်ခံခဲ့ရပြီးပောက်ကွဲမှုတွေကြောင့်ထိခိုက်ပျက်စီးမှုတွေရှိခဲ့တယ်လို့ Save the Children ကဇွန်လ17ရက်မှာထုတ်ပြန်လိုက်ပါတယ်။ကျောင်းနဲ့ကျောင်းပဝင်ခြင်းတွေမှာဖြစ်ပေါ်ခဲ့တဲ့ပောက်ကွဲမှုအများစုဟာလက်လုံမိုင်းနဲ့ပောက်ကွဲစီတက်တဲ့ပစ္စည်းအများစုကိုအသုံးပြုခဲ့ကြတဲ့အတွက်ကလေးတွေနဲ့ဆရာဆရာမတွေအတွက်အလွန်အာဏာများတယ်လို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီပောက်ကွဲမှုတွေကြောင့်ပဲနိုင်ငံတဝန်းလူအများအပြားထိခိုက်သေဆုံးခဲ့တာတွေရှိသလိုပညာရေးဆိုင်ရာအဆောက်အုံတွေလည်းအကြီးအကျယ်ပျက်စီးခဲ့တယ်လို့ Save the Children ကဆိုပါတယ်။ကလေးငယ်တွေကိုသနက်ကင်ဖို့သီးသီးသာသာတွန်းအားပေးသလိုဖြစ်နေတဲ့စာသင်ခန်းတွေကစစ်သားတွေကိုအလွန်စိတ်နှောက်ရှက်ဖြစ်စရာကောင်းတဲ့ဓာတ်ပုံတွေဟာဒီတပတ်ဆိုရှယ်မီဒီယာတွေပေါ်မှာပြန့်နှံ့လာတဲ့အတွက်တုံ့လုံမိတယ်လို့လည်း Save the Children ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့မတ်လကလည်းတက္ကသိုလ်ပရုံဝန်တွေနဲ့အနည်းဆုံးစာသင်ကျောင်း60မှာစစ်သားတွေဟာတပ်ဆွဲထားခဲ့ကြတာဖြစ်တယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။သင်ကြားရေးနေရာတွေတိုက်ခိုက်ခံရတာဟာကိုရိုနာဗိုင်းရပ်စ်ကရောဂါဆိုင်ရာကန့်သတ်ချက်ကြောင့်တစ်နှစ်ကျော်ပညာသင်ယူမှုဆုံးရှုံးခဲ့ရတဲ့မြန်မာနိုင်ငံအတွင်းကကလေးငယ်စံတန်းအတွက်ပညာသင်ဖို့ပိုပြီးအဟန့်တာဖြစ်စေတယ်လို့ Save the Children ကပြောဆိုပါတယ်။Victoria အာနာပိုင်တွေကရေကြီးရေရှမ်းမှုအတွက်သတိပေးပြည်နယ်မှာရေကြီးရေရှမ်းမှုတွေဖြစ်နေတဲ့အချိန်မှာ Victoria ရဲ့အမျိုးသားစစ်တော်တွေနဲ့ပြည်နယ်စစ်တော်တွေကိုလူထုအနေနဲ့သွားရောက်လေပတ်တာကိုရှောင်ရှားကြဖို့အာနာပိုင်တွေကသတိပေးနေပါတယ်ယခုချိန်ထိဒီရေကြီးမှုမှာလူ2ယောက်အသက်သေဆုံးခဲ့ပါတယ် Simpson အရက်အနည်းကပျောက်ဆုံးနေတယ်လို့ထင်ရတဲ့အမျိုးသမီးကို Glenn Fine အရက်မှာသူကားထဲမှာရေနစ်သေဆုံးနေတာကိုတွေ့ခဲ့ရပါတယ်။နောက်မျိုးသားတဦးကတော့ Woodside အရက်မှာမြုပ်နေတဲ့သူကားထဲမှာအသက်သေဆုံးနေတာကိုတွေ့ခဲ့ရပါတယ်။ချမ်းမာရေးဝန်ကြီး Martin Foley ကယခုလိုပြင်းထန်တဲ့ရာသီဥတုအချိန်မှာလူတွေအနေနဲ့ကြိုတင်ကာကွယ်မှုတွေလုပ်ဖို့လိုအပ်တယ်လို့ဆိုပါတယ်
။ We do not want to see any more lives lost. So we implore the community to please take care.
နောက်ထပ်အသက်သေဆုံးတာကိုကျွန်တော်တို့မမြင်လို့တော့ပါဘူးလူတို့အနေနဲ့ဂယုစိုက်ပါသင်ကားထဲမှာဂယုစိုက်ပါရေရှမ်းနေတဲ့လမ်းတွေထဲကိုဖြတ်မမောင်းပါနဲ့လို့အနူးညွတ်ပန်ကြားပါတယ်ကားသမားတွေကို Yarra Range နဲ့ Dandenong Range တွေကိုရှောင်ရှားဖို့အကြံပေးလိုပါတယ
် SBS SBS
SBS
SBS
SBS This is SBS Radio
ငွေလဲနှုန်းမှာတော့ Australian Dollar ကိုမြန်မာကျပ်ငွေ1268ကျပ်ရရှိပြီး American Dollar ကိုမြန်မာကျပ်ငွေ1646ကျပ်ရရှိပါတယ်။ Australian Dollar ဟာ American 99 cent နဲ့ညီမျှပါတယ်။မနေ့ပြန် Australia တိုင်းမှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ Sydney မြို့မှာအပူချိန် 19 degree centigrade ရှိမှဖြစ်ပြီးနေသားမှာဖြစ်ပါတယ်။Melbourne မြို့မှာအပူချိန်15 degree centigrade ရှိမှဖြစ်ပြီးမိုးတစ်ဖြောက်နှစ်ဖြောက်ရွာသွန်းနိုင်ပါ रे Brisbane မြို့မှာအပူချိန်23 degree centigrade ရှိမှဖြစ်ပြီးနေသားမှာဖြစ်ပါ रे Perth မြို့မှာအပူချိန်19 degree centigrade ရှိမှဖြစ်ပြီးမိုးရွာသွန်းနိုင်ပါ रे Adelaide မြို့မှာအပူချိန်19 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါ रे ဟိုဘမြို့မှာအပူချိန်15 degree centigrade ရှိမှဖြစ်ပြီးမိုးတစ်ဖြောက်နှစ်ဖြောက်ရွာသွန်းနိုင်ပါ रे ကင်မရာမြို့မှာအပူချိန်13 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါ रे ဒါဝင်မြို့မှာအပူချိန်38 degree centigrade ရှိမှဖြစ်ပြီးနေသားမှာဖြစ်ပါ रे
ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ
เ
SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ